မြန်မာနိုင်ငံကိုရောက်ရှိနေတဲ့ The Elders အဖွဲ့ဟာငြိမ်းချမ်းရေးဖြစ်စဉ်တွေကိုလေ့လာဖို့ဒီကနေ့ကချင်ပြည်နယ်မြစ်ကြီးနောက်မြို့ကိုသွားရောက်နေပါတယ်။သူတို့ရဲ့ကချင်ပြည်နယ်ခီးစဉ်အတွင်ဒုက္ခသည်စခန်းတွေကိုသွားရောက်လေ့လာပြီးကချင်စစ်ပြေးဒုက္ခသည်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့ကချင်အရက်ဖက်လူမှုအဖွဲ့အစည်းတွေရက်မိရက်ဖတွေနဲ့ပါတွေ့ဆုံဖို့ရှိတယ်လို့ကချင်အရေးလှုပ်ရှားသူတွေကပြောပါတယ်။မနေ့တုန်းကတော့ The Elders အဖွဲ့ဟာသမရဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးနိုင်ငံတွင်ပြည်ပင်ပြောင်းလဲရေးလှုပ်ဆောင်နေတာတွေကိုဆွေးနွေးခဲ့ကြတယ်လို့သမရရဲ့ပြောခွင့်ရကပြောပါတယ်။ The Elders အဖွဲ့ရဲ့မြန်မာပြည်ခီးစဉ်နောက်ဆုံးရအခြေအနေတွေကိုတော့မဆုမွန်ကစူးစီးတင်ပြပေးမှာပါရှင်
။ကမ္ဘာထင်ကရပုဂ္ဂိုလ်များအဖွဲ့ The Elders ရဲ့ကိုယ်စားလှယ်အဖွဲ့ဟာသူတို့ရဲ့ဒုတိယမြောက်မြန်မာနိုင်ငံခီးစဉ်အဖြစ်နဲ့မတ်လ24ရက်နေ့ကနေမတ်လ26ရက်နေ့အထိရောက်ရှိလေ့လာနေကြတာပါ။နော်ဝေဝင်ကြီးချုပ်ဟောင်းလည်းဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားရေးမှူးချုပ်ဟောင်းလည်းဖြစ်တဲ့ The Elders အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌ Gro Harlem Brundtland နဲ့ဖင်လန်သမ္မတဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်မာတီအာတီဆာရီတို့လိုက်ပါလာတဲ့ The Elders ကိုယ်စားလှယ်အဖွဲ့ဟာမတ်လ25ရက်နေ့ဒီကနေ့အင်္ဂါနေ့မှာတော့ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒေသခံကချင်ပြည်သူလူထုကချင်ရက်မိရက်ဖာတွေနဲ့မြစ်ကြီးနားမြို့မှာတွေ့ဆုံဖို့ရှိတယ်လို့ကချင်စစ်ပြေးဒုက္ခသည်စခန်းကိုလည်းလာရောက်လေ့လာဖို့ရှိတယ်လို့ The Elders အဖွဲ့နဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာတွေ့ဆုံဖို့အစီအစဉ်ရှိတဲ့ကချင်လူခွင့်ရေးလှုပ်ရှားသူမတ်တောင်နွမ်ကပြောပါတယ်။
သူတို့ရဲ့အစီအစဉ်ကတော့ဒေတာရဲ့အခြေအနေကိုသူတို့နားထောင်တယ်နားထောင်ပြီးရင်သူတို့ကသူတို့ရဲ့အတွေ့အကြုံလေးနဲ့သူတို့ပြန်ဒီမှာ advocacy လုပ်မယ်ဆိုတော့ကျွန်တော်တို့မှာဖြစ်နေတဲ့အကြောင်းအရာကိုဒါတော့တစ်ခုပြီးတစ်ခုပေါ့နော်ကိုယ့်ရဲ့အတွေ့အကြုံလေးတွေဖြစ်ပြနေတဲ့အရာကိုတော့ပြောဖို့တော့ရှိတာပေါ့အဓိကတော့သူတို့ peace process နဲ့ပတ်သက်တာကိုပုံပြမတော့အလေးထားတယ်လို့နားလေတယ်ပေါ့ဆိုရင်ကျွန်တော်တို့တာခံနေအနေနဲ့ကတော့ peace ဆိုတဲ့စကားလုံးကတော့ကျွန်တော်တို့အတွက်လောလောဆယ်ကတော့ဒီဝေးဒီဝေးပဲကျွန်တော်တို့မြင်နေတာပေါ့နော် meeting ပေါ့ဘယ်နှချိန်ပေါင်း meeting ပဲမြင်နေတဲ့ဘယ်နှချိန်စီးဝေးရင်လဲကျွန်တော်တို့အတွက်မျောလင့်ချက်ဆိုတာကစိတ်တွေ့ရတဲ့ခါမှာတော့ကျွန်တော်တို့အတွက်ကတော့ဟိုစိတ်ပင်ပန်းရတယ်ပေါ့နော်မျောလင့်ရမလို့လို့မျောလင့်ရမလို့လို့မျိုးဖြစ်တယ်ဆိုတော့တွေးတုံလေးကတော့ပြောရမှာပေါ့
ဒီ Elders အဖွဲ့အနေနဲ့ကချင်ပြည်နယ်အတွင်းငြိမ်းချမ်းရေးဖြစ်စဉ်တွေကိုပဂရီအခြေအနေအတိုင်းလေ့လာနိုင်မှာဖြစ်ပြီးတော့ဒေသခံတွေရဲ့အသံကိုနားထောင်ခွင့်ရမှာဖြစ်တယ်လို့ကချင်လူမှုအဖွဲ့တွေကကချင်ပြည်နယ်အတွင်းကလက်ရှိအခြေအနေတွေကိုတင်ပြနိုင်လိမ့်မယ်လို့ဒီ Elders အဖွဲ့နဲ့ပထမဦးဆုံးချိန်ခီးစဉ်အတွင်းမှာကချင်ပြည်နယ်အရေးတွေ့ဆုံဆွေးနွေးခဲ့သူကချင်ရေးလှုပ်ရှားသူမတ်ခွန်ချာကပြောပါတယ
်President of Finland နဲ့ပြီးလို့ရှိရင်တော့ဒီ Prime Minister of Norway ပေါ့နော် Dr. Brundtland တို့နဲ့မနှစ်တုန်းကတွေ့ပါတယ်။ခီးစဉ်ကတော့နေဒီတော်ကနေပြီးတော့မှပဲမြစ်နားကိုတက်တယ်ဆိုတော့မြစ်ဒီတော်ကပြောထားတာလည်းအကုန်လုံးကိုမေ့ထားပြီးတကာလအရှိကိုအရှိတိုင်းကြီးတက်ဖို့အတွက်လိုအပ်ပါတယ်ရှင်။ဒါတော့ဖြင့်ဒီကချင်စစ်ကာလအတိုင်းမှာဒီစစ်နဲ့ပတ်သက်ပြီးတော့မှဒီဒုက္ခရောက်တဲ့အခွင့်အရေးပေါ်မှာဘယ်လိုမျိုးလှုပ်ဆောင်ကြမလဲဆိုတဲ့ဒီ research တွေနောက်ပြီးတော့မှဒီမြစ်ဆုံလို့ဒီရင်းနှီးမြှုပ်နှံမှုအတွက်ဒုက္ခခံခဲ့ရတဲ့ data တွေတဘာဝတရားစာတာပျက်စီးမှုပြီးလို့ရှိရင်ပတ်ဝန်းကျင်ပျက်စီးမှုနဲ့ပတ်သက်ပြီးတော့မှလေးလာသုံးသပ်ထားတဲ့အခွင့်အရေးတွေလည်းဖြစ်တယ်။နောက်ပြီးတော့မှဒီမြန်မာနိုင်ငံရဲ့အနိုင်ငံရေးအခြေအနေတောင်ဒီဒေတာမှပြောင်းလဲမှုတွေနဲ့အခက်အခဲတွေကိုလက်တွေ့ခံစားနေရတဲ့လူတွေလည်းဖြစ်တဲ့အတွက်ကြောင့်မလို့တော်တော်များများ issue တွေပေါ့ဒေတာမှဖြစ်နေတာတွေအကုန်လုံးကိုတော့ခြုံငုံပြီးတင်ပြနိုင်တယ်လို့ကျွန်မယူဆပါတယ်ကျေ
။မတ်လ24ရက်နေ့ကတော့ The Elders အဖွဲ့ဟာသမ္မတဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးနိုင်ငံတွင်းဒီမိုကရေစီစနစ်နဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်နေမှုအခြေအနေ၊တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆောင်ရွက်နေမှုအခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့သမ္မတပြောခွင့်ရလည်းဖြစ်ဒုပြန်ကြားရေးဝန်ကြီးလည်းဖြစ်တဲ့ဦးရဲထွတ်ကပြောပါတယ
်။ Elders အဖွဲ့ရဲ့အတွေ့အကြုံတွေနောက်တစ်ခါနိုင်ငံတကာမှာပါဝင်ကူညီဆောင်ပေးခဲ့တဲ့အခြေအနေကိုသူလေ့လာသိရှိထားတယ်သူဒီရဲ့ဒီစားပါဒါကြောင့်မလို့လေယနေ့ဒီကလေးရတဲ့ Elders ဖွဲ့မြန်မာနိုင်ငံကိုလာခြင်းနဲ့လာရောက်ပြုစုပြုခြင်းနဲ့သူတို့ကိစ္စတွေကိုကျွန်တော်တို့အပြည့်အဝကြိုဆိုပြီးတော့မှသူတို့နဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်နိုင်ငံရဲ့သူပြင်ပြောင်းလဲရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့မှသူတို့လေ့လာတယ်ပြီးရင်နိုင်ငံတကာမှာသူတို့လေ့လာတွေ့ရှိတာတဲ့အတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့အပေါ်မူတည်ပြီးတော့မှကျွန်တော်တို့ကိုပြန်ပြီးတော့မှအကြံပြုတာရှိတယ်ပြီးရင်ပတ်ဝန်းပတ်သက်နေတဲ့စိတ်ခေါ်တာတွေနဲ့လိုက်လံတွေ့ဆုံပြီးတော့မှသူတို့ရဲ့အတွေ့အကြုံတွေကိုမျှဝေတာပေါ့ဆိုတော့သူတို့ဟာကျွန်တော်တို့ရဲ့ပြည်ပြောင်းလဲရေးလုပ်ငန်းစဉ်တွေမျိုးသားပြန်လဲစီလုံးညီရေးလုပ်ငန်းစဉ်တွေမှာထောက်ကူပေးတဲ့နေရာတွေကမှပါဝင်တယ်လို့ပြောနိုင်ပါတယ
်။ဒီ Elders အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာသူတို့အဖွဲ့သွားရောက်လူတဲ့ခီးစဉ်တွေကိုသက်ဆိုင်ရာပြည်နယ်အစိုးရတာဝန်ရှိသူတွေကကူညီဆောင်ရွက်ပေးပြီးတော့ဒေသခံပြည်သူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ပါလွတ်လပ်စွာတွေ့ဆုံနိုင်အောင်စီစဉ်ပေးထားတယ်လို့လည်းဦးရထွတ်ကပြောပါတယ်။ မြန်မာနိုင်ငံရေးနဲ့စီးပွားရေးပွင့်လင်းမှုအတွက်အထူးအရေးကြီးတဲ့အချိန်ကာလမှာလူမှုစီးပွားတရားမျှတမှုရဲ့အကျိုးကျေးဇူးတွေကိုမီးမောင်းထိုးပြောဆိုဖို့နောက်အားလုံးပါဝင်တဲ့ဆုံးဖြတ်ချက်ချမှတ်ခြင်းလုပ်ငန်းစဉ်ကိုအားပေးမြင့်တင်မှုရည်ရွယ်ချက်နဲ့ The Elders ခေါင်းဆောင်တွေမြန်မာနိုင်ငံကိုတွားရောက်တာဖြစ်တယ်လို့အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် The Elders အဖွဲ့ဟာမြန်မာနိုင်ငံခီးစဉ်ပြီးရင်တော့မတ်လ28ရက်28ရက်ဒီမှာထိုင်းနိုင်ငံကိုခီးဆက်မှာဖြစ်ပြီးထိုင်းမြန်မာနယ်စပ်တလျှောက်ကဒေသတွေစီတွားရောက်လေ့လာကြမှာဖြစ်ပါတယ်ရှင်